Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ VOA American တန်ကနေ2021 January 12ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့သူပြောပြပေးပါမယ်။American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာတနင်္လာနေ့နေ့လယ်3နာရီက Washington DC မှာရှိတဲ့ VOA American သံဌာနချုပ်ကိုလာရောက်ခဲ့ပါတယ်။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ကနေကမ္ဘာတစ်လောလူအလုံးနဲ့ထိတွေ့ဆက်ဆံပြီးလွတ်လပ်မှုနဲ့ဒီမိုကရေစီရေးကိုပံ့ပိုးပေးဖို့အတွက်လှုံ့ဆော်ရမှာဖြစ်ကြောင်းကိုရိုနာဗိုင်းရပ်စ်ကြောင့် Computer Online ကနေတဆင့်ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာဝန်ကြီး Pompeo ကပြောပါတယ်။သတင်းဆိုးဖြစ်စေသတင်းကောင်းဖြစ်စေအမှန်ကိုသာတင်ပြတဲ့ VOA ကိုသူအစဉ်တစိုက်နားဆင်ခဲ့တယ်လို့တွစ်ဆုံပွဲမှာဝင်ကြီးပေါင်ပြိုကပြောပါတယ်။ကမ္ဘာတစ်လောဒီမိုကရေစီရေးပံ့ပိုးမှုတွေလှုပ်ဖို့အတွက်လှုပ်ဆောင်ရမှာချိမ့်ချောက်မှုမျိုးစုံနဲ့ကြုံခဲ့ရပေမဲ့အမှန်တရားပေါ်ပေါက်ရေးအတွက်အခက်အခဲမျိုးစုံကြားကနေလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။သတင်းမီဒီယာတွေကနေထုတ်လွှင့်ပေးခဲ့တဲ့ဝင်ကြီးပေါင်ပြိုနဲ့တွစ်ဆုံပွဲကို USAGM အကြီးအကဲ Michael Peck ကမိတ်ဆက်ပေးခဲ့ပြီးဝင်ကြီးရဲ့ပြောကြားချက်တွေအပြီးမှာတော့VOA ရဲ့ညွှန်ကြားမှု Robert Riley ရဲ့မိကုံးတွေကိုဝင်ကြီးကပြန်လည်ဖြေကြားခဲ့ပါတယ်။အပြည့်အစုံကိုနောက်ပိုင်းမှာတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။သမ္မတ Donald Trump ကိုထောက်ခံသူတွေကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့မှာလွှတ်တော်ကိုအတင်းဝင်ရောက်ဆင်းနေတာဟာသမ္မတကြောင့်လို့ဆက်ဆဲပြီးဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့တနင်္လာနေ့မှာလှုံ့ဆော်နေကြပါတယ်။သမ္မတ Trump ရဲ့လင်းထက်တာသမ္မတတက်တန်းဟာJanuary 20မှာပြီးဆုံးတော့မှာဖြစ်ပေမဲ့ Democratic တင်သွင်းတဲ့သမ္မတဘော်တရားဆွဲဆိုမဲ့စာမျက်နှာ၄မျက်နှာပါအဆိုပြုချက်ထဲမှာတော့တကယ်လို့သမ္မတကိုသာသူ့တာဝန်ကိုဆက်ပြီးထမ်းဆောင်ခွင့်ပြုထားမယ်ဆိုရင်သူဟာအမျိုးသားလုံခြုံရေးဒီမိုကရေစီရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်ချိန်ချောက်မှုတစ်ခုဖြစ်လာမယ်ဆိုတာကိုပြသခဲ့ပြီးဖြစ်တယ်လို့တရားဥပဒေနဲ့လုံးဝကန့်ညင်မှုမရှိတဲ့အပြုတ်မှုတွေကိုလှုံ့ဆော်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒီအဆိုပြုချက်အတွက် Democratic ကြီးစိုးထားတဲ့အောက်လွှတ်တော်ကလာမယ့်တရက်နှစ်အတွင်းမှာပဲနိုင်ခွဲဆုံးဖြတ်ဖို့ရှိပါတယ်။အောက်လွှတ်တော်မှာသမ္မတကိုတရားစွဲဖို့အတွက် Republican တယောက်မှလက်မခံပေမဲ့ Democrat အမတ် 218 ယောက်ကလက်မှတ်ရေးထိုးထားတဲ့အတွက်အမတ်ဦးရေ 435 ယောက်ရှိတဲ့အောက်လွှတ်တော်မှာဒီအဆိုကိုအများစုမဲတော့ရနိုင်ပြီဖြစ်ပါတယ်။ဒါပေမဲ့ဒီအဆိုကိုအောက်လွှတ်တော်က Democrat ခေါင်းဆောင်တွေကအထက်လွှတ်တော်ကိုချက်ချင်းတင်သွင်းမယ်မတင်သွင်းဘူးတော့တဲတဲကိုကမတိရသေးပါဘူး။အရေးကောက်ခံသမ္မတ Joe Biden အနေနဲ့သူသမ္မတတာဝန်ယူတဲ့အခါမှာသူ့ကက်ဘိနက်အဖွဲ့အတွက်သူရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကနေအတီးပြုတ်ပေးရေးကိုပထမဦးစားပေးလှုပ်ဆောင်ခြင်းကြောင့်ပြောကြားထားတာပါ American ထောက်လိုင်း Agency CIA အကြီးအကဲဖြစ်တဲ့ဝါရင်တန်တမန် William Burns ကိုအမည်စင်းတင်သွင်းမှာဖြစ်ကြောင်းအရေးကောက်ခံသမ္မတ Joe Biden ကတင်းလာနေမှာကြေညာလိုက်ပါတယ် Mr. Burns ဟာ American နိုင်ငံရဲ့ဌာနမှာ Republican နဲ့ Democrat သမ္မတတွေလက်အောက်မှာ33နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်သမရဟောင်း George W. Bush လက်ထက်မှာရုရှားသံတမန်ဖြစ်တာဝန်ယူခဲ့တယ်လို့သမရဟောင်း Barack Obama လက်ထက်မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အသက်64နှစ်အရွယ်ဝိုင်းရန်တန်တမန် Burns အနေနဲ့ထောင်လိုင်းလုပ်ငန်းမှာနိုင်ငံရေးကျင်းရှင်းရမယ်လို့ယုံကြည်သူတူဖြစ်ပြီးသူဟာအတူယူတိုက်တဲ့စံပြတန်တမန်တူဖြစ်ကြောင်းတနင်္လာနေ့ထုတ်ပြန်တဲ့ဗီဒီယိုမှာ Mr. Biden ကချီးကျူးထားပါတယ်။ဒါအပြင်ဒီချိန်က American ထောင်လိုင်းရဲ့အတိုင်းဝိုင်းအတွက်အမေခိုကင်းနဲ့လွတ်လပ်မှုပြန်ပြည်ရအောင်လုပ်ရမယ်အချိန်ဖြစ်တယ်လို့ CIA အပါဝင်ဌာနဆိုင်ရာအရာရှိတွေပေါ်မှာယုံကြည်အားထားမှုပြန်ပြည်ရအောင်လှုံ့ဆော်ရမယ်အရေးကြီးဆုံးအချိန်ဖြစ်တဲ့အတွက်ဒီရာလူဟာသူနဲ့အသင့်တော်ဆုံးဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့ Bunch ကိုသာခန့်အပ်ဖို့အတွက်အတည်ပြုမှုရခဲ့မယ်ဆိုရင်သူဟာလက်ရှိ CIA အကြီးအကဲ Gina Hespernia မှာဆက်ခံရမှာဖြစ်ပါတယ်။ American သမ္မတ Donald Trump ရဲ့အကောင့်ကို Twitter နဲ့တခြားလူမှုကွန်ရက်တွေကနေဖယ်ရှားလိုက်ကြတာဟာပြဿနာဖြစ်သူများချောင်းဂျမနီဝန်ကြီးချုပ်အင်္ဂလန်မာကတ်ကတနင်္လာနေ့မှာပြောပါတယ်သမ္မတထရန့်ကိုထောက်ခံသူတွေဗုဒ္ဓဘူးနေ့ကအမေရိကန်လွှတ်တော်တဲ့အတင်းဝင်ရောက်စီးနင်းခဲ့တဲ့နောက် Twitter ကနေသမ္မတရဲ့အကောင့်ကိုကနဦးဖြစ်တဲ့12နာရီတည်းမနဲ့ပိတ်ထားလိုက်ပြီးတောက်ကြံနေမှာတော့နောက်ထပ်အကြမ်းဖက်မှုတွေပိုးပြီးများလာနိုင်တဲ့အန္တရာယ်ရှိတဲ့အတွက်လို့ပြောပြီးအပီးတိုင်ပိတ်ပစ်လိုက်တာပါဒီလိုပိတ်လိုက်တာနဲ့ပတ်သက်ပြီးမေးမြန်းရမှာဂျမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရ Stefan Siebert ကလလစွာတွေးခေါ်တင်ပြခွင့်ဟာတိတ်ကိုအရေးပါတဲ့အခြေခံရပိုင်ခွင့်တရားဖြစ်ကြောင်းဘာလင်မှာသတင်းတောက်တွေကိုပြောပါတယ်ဒီရပိုင်ခွင့်အတွက်ချွင်းချက်ထားနိုင်ပေမဲ့ဒါဟာဥပဒေကိုအခြေခံမှာဖြစ်တယ်လို့ ဥပဒေပြဋ္ဌာန်းချက်တွေနဲ့အညီလှုပ်ဆောင်လာမှာဖြစ်ပြီးလူမှုမီဒီယာတွေရဲ့ဆုံးဖြတ်ချက်နဲ့သူတို့အမြန်တိုင်းလှုပ်ဆောင်မှုမဟုတ်ကြောင်းအခုလိုအမေရိကန်သမ္မတတယောက်ရဲ့အကောင့်ကိုအပိတိုင်ပိတ်ပစ်တာမျိုးဟာပြဿနာလို့ဝန်ကြီးချုပ်မာဂတ်အနေနဲ့မြန်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံရေးအတိုင်းအဝန်းတွေအတွက်အမုန်းတရားတွေအလင်းညာတွေအကြမ်းဖက်စေတာတွေနဲ့အစိတ်ကြောင့်မဖြစ်စေဖို့အတွက် Twitter လိုလူမှုမီဒီယာ platform မှာအထူးတာဝန်ရှိတယ်လို့ဂျာမနီအစိုးရကယုံကြည်ကြောင်းလည်းပြောပါတယ်။ဒီလိုဖြစ်လာစေတဲ့အကြောင်းအရာတွေကိုသူတို့လူမှုမီဒီယာမှာတင်လာတာမျိုးတွေ့ရင်ဒီတိုင်းထိုင်းပြည်ကြည့်နေရမှာမဟုတ်ဘူးလို့လည်းပြောပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းမြန်မာနဲ့ဒေတာတွင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျမသင်ကြီးထိုက်ပါရှင်မြန်မာနိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတနင်္လာနေ့မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့တွေ့ဆုံပြီး COVID-19 ကာကွယ်ရေးတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းကိစ္စတွေအပါအဝင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုဆွေးနွေးခဲ့ပါတယ်အရှေ့တောင်အာရှ၅နိုင်ငံခီးစဉ်အဖြစ်မြန်မာခီးစဉ်နဲ့တနင်္လာနေ့ကစတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အင်ကာနေ့မှာတွေ့ဆုံဖို့ရှိပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးကာကွယ်ရေးလုပ်ငန်းစဉ်တွေမှာတရုတ်ဘက်ကထောက်ပံ့မဲ့ကိစ္စတွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့သမ္မတဦးဝင်းမြင့်တို့တနင်္လာနေ့ကဆွေးနွေးပါတယ်။တရုတ်ထုတ် COVID ကာကွယ်ဆေးအလုံးရေ3သိန်းမြန်မာနိုင်ငံအတွက်ထောက်ပံ့ရေးနောက်အမေရိကန်ဒေါ်လာ4,600ကျော်နဲ့ညီမျှတဲ့တရုတ်ယွမ်ငွေ3,000တန်ဖိုးရှိ COVID-19 ရောဂါတိုက်ဖျက်ရေးစစ်ပစ္စည်းတွေပံ့ပိုးရေးကိုလည်းဆွေးနွေးပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံလာမှာတော့တရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းနေဆက်ဒေသတစ်လျှောက်တည်ငြိမ်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံပို့ပြီးတော့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြပါတယ်။အနာရ NLD အစိုးရဒုတိယသက်တမ်းအတွင်းပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ဘက်ကပံ့ပိုးပေးဖို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဘက်ကလည်းမြန်မာရွေးကောက်ပွဲအောင်မြင်မှုအတွက်တရုတ်နိုင်ငံအကြီးအကဲတွေကဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုတယ်လို့အစိုးရကသတင်းထုတ်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့အခုခီးစဉ်အတွင်းမြန်မာတရုတ်စီးပွားရေးနည်းပညာပူးပေါင်းဆောင်ရွက်ရေးစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု၅နှစ်အစီအစဉ်မန္တလေးကြောက်ဖြူရထားလမ်းစီမံကိန်းဖြစ်နိုင်ခြေလေ့လာမှုဆိုင်ရာ MOU နောက်ကချင်ပြည်နယ်တွင်အိုးအိမ်စွန့်ထွက်ပြေးရသူတွေပြန်လည်နေရာချထားရေးအတွက်တရုတ်ဘက်ကငွေကြေးထောက်ပံ့မဲ့အစီအစဉ်လူစည်းရထားတွေတွေကိုတရုတ်ရဲ့အတူမဲ့ချင်းငွေနဲ့ဝယ်မဲ့အစီအစဉ်ဆိုင်ရာဆလွားတွေကိုလက်မှတ်ထိုးခဲ့တယ်လို့လည်းအစိုးရကထုတ်ပြန်ထားပါတယ်ရှင်တရုတ်နိုင်ငံတွင်မှာ COVID-19 ကပ်ဖေးရောဂါရဲ့မူရင်းဆင့်မြစ်ကိုဆုံးသန်းစစ်ဆေးမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နိုင်ငံတကာပညာရှင်များအဖွဲ့တစ်ခုဇန်နဝါရီလ14ရက်နေ့မှာတရုတ်ကိုဆက်ရောက်လာမယ့်အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဇန်နဝါရီလ17ရက်နေ့တင်းနယ်လာနေမှာပြောပါတယ
်။经双方协商，中国政府同意。
ကိုရိုနာဗိုင်းရပ်စ်ပိုးသည့်ရဲ့မူလဆင့်မြစ်ရေးနဲ့ပတ်သက်ပြီးတရုတ်သိပ္ပံပညာရှင်တွေစီးပတ်ဆိုင်ရာကျွမ်းကျင်သူတွေနဲ့သိပ္ပံနည်းကျပူးပေါင်းဆောင်ရွက်ရေးအတွက် WHO ရဲ့နိုင်ငံတကာကျွမ်းကျင်သူများပါတဲ့အဖွဲ့တရုတ်ကိုလာရောက်ရေးနှစ်ဖက်ဆွေးနွေးမှုတွေအပြီးအစိုးရဘက်ကသဘောတူခဲ့တာလို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဇောင်လီဂျန်းကမန်ဒရင်တရုတ်စကားနဲ့ရှင်းလင်းခဲ့တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ဇင်းမြစ်ကိုစုံစမ်းစစ်ဆေးမဲ့ WHO အဖွဲ့ကိုတရုတ်ဘက်ကခွင့်မပြုတာကြောင့်ခီးစဉ်နှောင့်နှေးခဲ့ရတာဖြစ်ပြီးတရုတ်ဘက်ကတော့နှစ်ဖက်ကြားနားလည်မှုလွဲတာလို့ပြောဆိုထားတာပါတရုတ်နိုင်ငံမှာ COVID-19 ဖြစ်ပွားမှုတွေထပ်ပြီးတွေ့လာရပြီးအစိုးရဘက်ကထိတ်ချုပ်ဆောင်ရွက်ဖို့ကြိုးစားနေတာနဲ့အတူပဲတနင်္လာနေ့မှာတော့မြို့တော်ဘေကျင်းအတွင်းကလူပေါင်း9သိန်းကျော်ရှိတဲ့ဒေသတစ်ဝိုက်မှာအပြင်းထွက်သွားလာမှုကန့်သတ်ပိတ်ပင်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုအများစုထိန်းချုပ်ထားနိုင်ပေမဲ့လည်းပြည်တွင်းကူးစက်မှုတွေကိုတော့အသွာအလာပိတ်ပင်ကန့်သတ်မှုတွေလူစုလူဝေးလိုက် ကိုရိုနာဗိုင်းရပ်စ်ဆစ်ဆီးမှုတွေဆောင်ရွက်ကင်တွယ်နေရတာဖြစ်ပါတယ်။အထူးသဖြင့်နောက်လာတဲ့မှာအလတ်ရဲ့ရာသီဖြစ်တာကြောင့်လူဦးရေတန်း20ကျော်ရှိတဲ့မြို့တော်ဘေကျင်းမှာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုမရှိအောင်အနာပိုင်တို့ကြိုးပမ်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးဖို့ဆက်လက်ပိုင်းဖြတ်ထားဆဲဖြစ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကဇန်နဝါရီလ17ရက်တနင်္လာနေ့ကပြောဆိုလိုက်ပါတယ်။ကဗေးယောဂတိုက်ဖြတ်ရေးလိုမျိုးကိစ္စတွေမှာပူပေါင်းဆောင်ရွက်မှုတွေကရက်ဆိုင်နေတဲ့ဆွေးနွေးပွဲတွေအတွက်အချို့အကွေတခုဖြစ်လာနိုင်တယ်လို့လည်းပြောပါတယ
်။ဟမ်ဘန်ဒို평화프로세스의핵심동력은
ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေနဲ့အတူတကွကြော်ဝတိုးတက်မှုတွေကအဓိကမောင်းနှင်အားဖြစ်ပါတယ်။အချိန်မရွေးနေရာမရွေးဘယ်လိုနီးလန်းနဲ့မဆိုးတွေးဆုံဆွေးနွေးရေးကမပြောင်းမလဲဆက်လက်ရှိနေပါတယ်လို့တောင်ကိုရီးယားသမ္မတကပြောဆိုခဲ့တာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရာထူးလွှဲပြောင်းယူဖို့ပြင်ဆင်နေတာနဲ့အတူပဲတောင်ကိုရီးယားဘက်ကလည်းအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေဆက်နိုင်ဖို့ကြိုးပမ်းမယ်အကြောင်းတောင်ကိုရီးယားသမ္မတမွန်းကနေ့တက်ကိုမိန့်ခွန်းမှာပြောဆိုတာဖြစ်ပါတယ်ဗီယူမြန်မာပိုင်းစီစဉ်ရဲ့အင်ကာနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်
။မင်္ဂလာပါရှင်။စစောကသတင်းထဲမှာကြားခဲ့တဲ့အတိုင်းဝါရှင်တန် DC က VOA American အတန်းလွှင့်ဌာနချုပ်ယုံကိုနိုင်ငံသားရေးဝန်ကြီး Mike Pompeo ကိုတိုင်လာရောက်လည်ပတ်သွားတာနဲ့ပတ်သက်လို့ဘာတွေထူးခြားသလဲဆိုတာကို VOA မြန်မာပိုင်းဌာန Editor ဦးကျော်စံသာနဲ့ဆက်သွယ်မေးမြန်းပါပါရှင်။ကျမအင်ဂျင်နိုင်ပါ။မင်္ဂလာပါအင်ကဲ။
မင်္ဂလာပါမင်း
ဟုတ်ကဲ့အငယ်အခုလို့ဒီ American ပြည်ထောင်စုမှာဒီ Biden အစိုးရတက်တက်လာတော့မဲ့အပြောင်းလဲကာလမှာပေါ့နော်အခုကျမတို့ဒီ VOA အတန်းလွှင့်ဌာနချုပ်ရုံးကိုနိုင်ငံသားရေးဝန်ကြီး Pompeo လာရောက်လည်ပတ်တဲ့ကိစ္စမှာသူဘာရည်ရွယ်ချက်နဲ့လာတယ်လို့အငယ်မြင်ပါလဲရှင
်အဓိကတော့ VOA ရဲ့တာဝန်နဲ့အခန့်ကဏ္ဍကိုခဏမှမှဆင်းဆင်းလင်းလင်းဖြစ်အောင်ပြောဖို့လာတယ်လို့တွေ့ရပါတယ်အထူးသဖြင့် American ရဲ့တံပိုးထားမှုနဲ့ American ရဲ့အကျိုးစီးပွားတွေပေါ်ချင်းချမှုတွေမြန်မာလာနေတဲ့ဒီအချိန်မျိုးမှာ VOA ရဲ့အခန့်ကဏ္ဍဟာဖိတ်ပြီးတော့အရေးတကြီးလိုအပ်နေတဲ့စာကိုလာပြီးပြောသွားတာဖြစ်ပါတယ်မင်းကြီ
းဟုတ်ကဲ့ဒီ VOA ကိုစတင်တည်ထောင်တဲ့ဒီ1942တုန်းကဒီစတင်တည်ထောင်တဲ့အချိန်ကရည်ရွယ်ချက်နဲ့အခုဒီရည်ရွယ်ချက်ကရောလွဲချော်လာတယ်လို့များဖြစ်နေလို့လားရှင
်1942မှာ VOA စတင်ထောင်တုန်းကကျွေးကြောဇံကတော့စတင်းကောင်းဖြစ်ခြင်းဖြစ်မဲ့စတင်းဆိုးဖြစ်ခြင်းဖြစ်မဲ့ကျွန်တော်တို့ကတော့အမှန်တိုင်းပြောမယ်ဆိုတဲ့ကိစ္စပါအဲ့ဒီအပြင်တိကျမှန်ကန်မှုရှိရမယ် accuracy ဖြစ်ရမယ် objective ဖြစ်ရမယ်မျှတရမယ်ပေါ့လေနောက် comprehensive အပြည့်အစုံပြောရမယ်ကိုလိုချင်တာပြောမလိုချင်တာခြံထားဆိုတာမျိုးဖြစ်ရဘူးနောက်ပြီးတော့ America ကိုအကျိုးစီးပွားကိုစားပြုရမယ်ဒီရွေချက်တင်ဆက်ပြီးတော့လုပ်ခဲ့တာဖြစ်ပါတယ်ဒါမဲ့လည်းတစ်ခုခါမှာအထူးသဖြင့်စီးရေးတိုက်ပွဲပြီးတဲ့အခါမှာသမိုင်းဟာပြီးဆုံးသွားပြီဒီခန့်ကလာငါတို့လုံးဆရာမလိုတော့ဘူးဆိုပြီးတော့ American VOA သတင်းဌာနကလည်းပဲအဲ့လိုနည်းနည်းပေါ်ပြက်ပြက်ဖြစ်လာတဲ့ဆိုပြီးတော့သူကဆုံးသက်ပါတယ်ဆိုတော့အခုခါမှာအဲ့ဒီဟာကိုပြန်လဲတက်မှတ်ဆိုပြီးတော့သူကပြောခြင်းဖြစ်ပါတယ်အ
ဲ့ဒါဆိုရင် Mike Pompeo ပြောသွားတဲ့နေရာမှာပေါ့နော်ဒီ American အကျိုးစီးပွားအတွက်ကောဟိုဘလောက်ထိ NDA ရှိလာနေလဲပေါ့နော်အဲ့ဒီအချက်တွေနောက် American ရဲ့စံတန်ဖိုးသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးတော့ရောသူဘာတွေပြောသွားသေးလဲရှင်
American ရဲ့ Santam Bhutan ဘုရား American ဟာတဘာဝမှာဒီလူသားရင်းသာမွေးကလေးကအခွင့်အရေးရပိုင်ခွင့်ကိုပိုင်ဆိုင်ပြီးတော့မွေးလာတယ်။အစိုးရဆိုတာဟာဒီလူသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်အစိုးရကိုဖွဲ့စည်းထားတာဖြစ်တယ်။ဒီမူကိုအခြေခံပြီးတော့ထူထောင်တဲ့နိုင်ငံတွေထဲမှာတဘာဝမှာ American ပထမဆုံးနိုင်ငံဖြစ်တယ်။ဒါကိုမမေ့သင့်ဘူး။ဆိုတော့ဒီမူတိုင်းသားအမေရိကန်ရဲ့စံထံဘူတံဘူထားမှုတွေအားလည်းပဲအဲဒီလွတ်လပ်မှုတို့နောက်ပြီးတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ဟာအမေရိကန်ရဲ့အဓိကတံဘူထားမှုဖြစ်တယ်ဆိုတော့ VOA အနေနဲ့တပါတခွန်းကလူတွေနဲ့ဆက်ဆံပြီးတော့ဒီ freedom and democracy ကို promote လုပ်ရမယ်တွန်းမြှင့်ပေါ်ဆောင်ရမယ်နောက်ပြီးတော့ voice of the voiceless in the dark corner of the world လို့ပြောသုံးပါတယ်တပါအမှောင်တို့ဖုံးနှံနေတဲ့ဒေသတွေကအစံတိတ်နေရတဲ့လူရဲ့အစံကိုတို့ကကူစားပြုရမယ် American Voice of America ဆိုတော့အဓိကပြောတော့ပါတယ
်အဲ့ဒါဆိုလို့ရှိရင်ဒီ VOA ကဟို American ရဲ့အကျိုးစီးပွားကိုပေါ်ဆောင်ပေးရမယ်ဆိုတဲ့သဘောမျိုးဝင်းကြီးကပြောသွားတာလားရှင
်ဟုတ်ပါတယ်တကယ်တော့အခုခါမှာသူကနမူနာတချို့ပြောတယ် Social Media တွေဆူကြပါလို့ အဲ့ social media တွေဟာဒါ moral justice ဒါတရားမျှတမှုရှိရမယ်ဘာညာဆိုပြီးတော့သူကအဲ့လိုအရေးကွန်ထုတ်ပြီးတော့ဗျံပရာထင်လို့ဝေဖန်နေကြတယ်။ဒါ voice of america ဟာအဲ့လိုမဟုတ်ဘူး။ဘာလုပ်ရမယ်ဘယ်ဟာကိုတာကွယ်ရမယ်ဆိုတာ duties and responsibilities တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုအတိအကျပြဋ္ဌာန်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်။ကျသော institution စီကျသော procedure တို့ပဲ American ရဲ့အကျိုးစီးပွားကိုကောက်ကွယ်ဖို့လိုတယ်လို့သူကပြောပါတယ်။ဒါဟာသူက Voice of America ကို politicize လုပ်တာမဟုတ်ဘူးနိုင်ငံရေးနဲ့ပတ်သက်ပြီးလုပ်တာမဟုတ်ဘူးနိုင်ငံရေးနဲ့ kill အောင် depoliticize လုပ်ရှင်းတာဖြစ်တယ်နိုင်ငံရေးနဲ့ဘာမှမဆိုင်ဘူးဒီ American ရဲ့ကောက်နာတွေလှုပ်နေတာပဲတဲ့ကမ္ဘာမှာ America ကလည်းပဲမှားတာတွေလည်းရှိတယ်။သို့တော်လည်းပဲမှားတာတွေကိုဘာကြောင့်ထောက်ပြနေမှာလဲတဲ့။ဥပမာအပြင်တရုတ်ဆိုလို့ရှိရင်ဒီမှာ America မှာ George Floyd ဆုံးသွားပြီးတော့Black Lives Matter လှုပ်ရှားမှုဖြစ်ပြီး UN စကမနေမဲ့ဖြစ်နေတဲ့အချိန်မှာတရုတ်ကပြောတယ်ငါတို့ Communist တွေက American ထဲသားတယ်ဆိုတာမျိုးတွေတတမျိုးတွေကဘာပြောတာလဲတရုတ်ပြည်မှာအာဏာချက်တွေကအများကြီးပဲလို့ပြောစီထောက်ပြသွားပါတယ်ဆိုတော့ American ရဲ့နမူနာကောင်းတွေကိုဖော်ထုတ်ပြီးတော့ကမ္ဘာကိုဒါ Democracy နဲ့လွတ်လပ်ခွင့်အလင်းရောင်ပြသင့်တယ်ပြသင့်တယ်ဆိုတဲ့ဘောပြောတော့ပါမယ်န
ောက်တစ်ချက်ကဒီနိုင်ငံတိုင်းဝန်ကြီးပေါမ်ပီယိုကကျမတို့ဒီ VOA Director Robert Riley နဲ့လည်းသူအမေးဖြေလုပ်သွားတယ်ပေါ့နော်အဲ့ဒီမှာသူတို့ဒီတရုတ်အရှိအလဲပိုင်းဒီရုရှားနဲ့ပတ်သက်ပြီးတော့ဟိုမေးမြန်းပြောဆိုသွားတာကြီးလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီမှာပေါ့နော်အငယ်ထူးခြားချက်လေးတွေကိုကောက်နှုတ်ပြီးတော့ကျမတို့အချင်းချင်းလေးပြောပြပေးပါလားရှင
်အဓိကကတော့ Mr. Riley မေးချင်တဲ့ကိစ္စကတော့နောက်တက်လာမယ့်အစိုးရဟာအခုပေါမ်ပီယိုတို့ Mr. ပေါမ်ပီယိုတို့ချမှတ်ခဲ့တဲ့နိုင်ငံခြားရေးဘူဟာရာအတိုင်းသူကြီးပြီးတော့အဲ့လန်တိုင်းလိုက်လံလုဆောင်ပါမလားဆိုပြီးတော့ပြီးတော့ဖြစ်ပါတယ်ဆိုတော့သူကတရုတ်ကိုနမူနာပေးပါတယ်တရုတ်နဲ့ပတ်သက်လို့ရောတဲ့ဒါပါတီစင်သူတို့ပါတီနှစ်ခုလုံးကစဉ်းဆိုင်ပြီးတော့ချက်မှတ်ထားတဲ့မူသဘောဖြစ်တဲ့အတွက်ကြောင့်နောက်တက်လာတဲ့အဆွေအားတဲ့ဒါကိုနားလည်လက်ခံလိမ့်မယ်ထင်ပါတယ်ဆိုပြီးတော့တရုတ်ပြည်ရဲ့ဟောင်ကောင်အပေါ်မှာနိုင်ကိုတဲ့ကိစ္စတွေဝီဂါစီဝန်တင်းချုပ်ချင်းပဲနေတဲ့ကိစ္စတွေအဲ့ဒီဟာတွေကိုသူကနမူနာပြောတော့ပါတယ်ဆိုတော့ဒီကိစ္စမှာတော့သိပြီးတော့လွှဲနေကြမရှိဘူးလို့ဆိုပါရဲဆိုတော့အရှိအလယ်ပိုင်းနဲ့ပတ်သက်လို့ကတော့အရှိအလယ်ပိုင်းမှာလည်းပဲအီရန်နဲ့ပတ်သက်ပြီးတော့သမ္မတဥပမာလည်းထက်ကစစ်မြေကြီးလမ်းစဉ်ကိုချခဲ့တယ်တဲ့သို့တော်လည်းပဲသူကတော့အခုတက်လာတဲ့အစွာနဲ့နားလည်းလက်ခံလိမ့်မယ်ထင်ပါတယ်တဲ့ဒါအစ္စရေးကိုစတီမတ်ပြုရမယ်ဆိုတဲ့ကိစ္စလွတ်လပ်ခွင့်ပေးရမယ်ဆိုတဲ့ကိစ္စနောက်ပြီးဂျေရုဆလမ်ကိုဂျူရီပိုင်ဆိုင်တဲ့ဆိုတဲ့ကိစ္စဒါတွေကိုလည်းစတီမတ်ပြုရမယ်ဆိုတော့ဒီဟာတွေကိုလည်းပဲသူတို့ပြန်ပြီးစဉ်းစားလိမ့်မယ်ထင်တယ်လို့ပြောတော့ပါရဲနောက်ဆုံးရုရှားနဲ့ပတ်သက်လို့မြည့်ရခါတော့ရုရှားနဲ့သူတို့နဲ့ဆက်ဆံရသူတိုင်းရမဖြစ်ပါဘူးသို့တော်လည်းပဲကမ္ဘာနေရာအနှံ့ကျမှာအမေရိကန်ရဲ့ကမ္ဘာမှုကရှိနေတဲ့ဆိုတာကိုအာဖရိကလိုဘာလို့နမူနာပေးပြီးဖြေတော့ပါရမယ်ယင
်အက်ဒီတာဦးကျော်စံတာနဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင
်မြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီဟာမြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးခီးစဉ်အတွင်းနှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးပြစ်လိမ့်မယ်လို့လည်းအကဲကတ်တွေတုံ့တက်နေတဲ့အကြောင်းတင်ပြပါမယ်ကျွန်တော်မိုးစောပါအထူးလျင်နဲ့ဒီကနေ့မွန်လွယ်ပိုင်းကနေပြည်တော်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားရဲ့ဝန်ကြီးဝမ်ယီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာပဲနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ပြဆုံမှုအတွင်းဆွေးနွေးတဲ့ကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမရှိပေမဲ့နှစ်ရက်ကြာခီးစဉ်အတွင်းကိုဗစ်ကာယောဂါကြောင့်ထိခိုက်မှုတွေကနေပြန်လည်ထူထောင်ရေးငြိမ်းချမ်းရေးနဲ့ကာယောဂါကာကွယ်ရေးကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအတော်များများကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်တရုတ်နိုင်ငံမှာနေထိုင်တဲ့မြမအရေးသုံးသက်သူဒေါက်တာလှကျော်စောကတော့ကာယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးပြန်လည်နလန်ထူရေးကိုဦးစားပေးလိုက်မယ်လို့ပြောပါတယ
်အဓိကကိုဗစ်အလုံးစီးပွားရေးတွေပြန်နလန်ထူဖို့ပဲအဲ့ဒီအတွက်ဟိုသူကပတ်ပိုက်လဲဆိုသွားနေတာပဲကိုတနည်းကလည်းအာဖရိကကိုသွားတာနားနိုင်ငံသွားတာမနည်းကလားတနည်းကလားပဲပြန်ရောက်တာအဲပြန်ရောက်ပြီးခုပမာပြီးခက်တာစီးပွားရေးနလန်ထူဖို့တော်တော်တော်လည်းလည်းလုပ်နေကြခါမှာအာရှနိုင်ငံတွေရဲ့သူတော်တော်စီးရုံးနဲ့ချင်းတယ်။အဲဒီကတန်တန်ဘူကကြီးကြီးနဲ့နာမည်တွေရောနောက်သူတို့နိုင်ငံရဲ့ယဉ်ကျေးမှုနာမည်အခြေအနေတွေရောပါလို့အဲ့ဒီဟာတွေကိုဆက်ဆက်ပြီးတော့လာနေခဲ့
တယ်။ကျောင်းနိုင်ငံသားရဲ့ဝန်ကြီးဝမ်ယီဟာ ပြီးခဲ့တဲ့နှစ်ကုန်ပိုင်းကကမ္ဘောဒီးယားနဲ့လာအိုကိုတွားရောက်ခဲ့တယ်လို့လက်ရှိခီးစင်မှာတော့အင်ဒိုနီးရှားဘရူနိုင်းနဲ့ဖိလစ်ပိုင်နိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံခီးစင်မှာအခြားဆွေးနွေးပွဲရှိတဲ့အချက်တွေကတော့မြန်မာပြည်ငြိမ်းချမ်းရေးပြည်ရဲ့ရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့ရခိုင်ပြည်နယ်အရေးနဲ့ကိုဗစ်ရောဂါကာကွယ်ရေးကိစ္စတွေပါ ွင်းဆွေးနွေးနိုင်ကြောင်းပြောဆိုပြီး2021နှစ်စမ်းမှာအာရှဒေသအတွင်းမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်ဟာနိုင်ငံတကာအခြေအနေနဲ့လည်းဆက်စပ်မှုရှိနိုင်တယ်လို့သုံးသပ်ထားပါတယ်
။ဒီကိစ္စကဥဆောင်တဲ့ဒီအမေရိကန်အစိုးရအဖွဲ့နဲ့ဒေါန်ဆန်းစုကြည်ဥဆောင်တဲ့မြန်မာအစိုးရကြားမှာအဖြစ်လာနိုင်တဲ့နိုင်ငံဆက်ဆံရေးအချင်းချင်းပေါ်မှာလေးပဲဒီပြည်အစိုးရအနေနဲ့စိုးရိမ်မှုအတန်တိတ်ရှိတယ်လို့သုံးသပ်လို့ရတယ်။ဒီအရှိတောင်အာရှဒီခီးစဉ်ကိုကြည့်ရင်လည်းအဓိကကပေါ့လေဒီလာမယ့်နိုင်ငံတကာဆက်ဆံရေးအချင်းချင်းမှာအမေရိကန်အစိုးရဖြစ်အဲ့ဒီအစိုးရရဲ့ Indo-Pacific မဟာဗျူဟာတွေနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာဟောဖြစ်တာတွင်မှာဟောဒီတန်ချင်းတမန်ချင်းအရာပေါ့ကျိုးတင်ပြီးသိမိတဲ့အခြေလမ်းလည်းဖြစ်နေတယ်လို့မြင်တယ
်။တနင်္ဂနွေနေ့ကတော့နေပြည်တော်မှာမန္တလေးကြောက်ဖြူရထားလမ်းစီမံကိန်းဖြစ်မြောက်နိုင်ချေလေးလာမှုဆိုင်ရာနားလည်မှုစာချုပ်လွှာကိုတရုတ်နဲ့မြန်မာကြားလက်မှတ်ရေးထိုးခဲ့ပါတယ်။ပြည်ထောင်နိုင်ငံကြေးဝန်ကြီးဝမ်ရီဟာပြီးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကလည်းတရုတ်သမ္မတရှီကျင်းဖင်နဲ့အတူမြန်မာနိုင်ငံကိုလာရောက်ခဲ့ပူပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။မလေးရှားနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေရကိုထိန်းချုပ်ဖို့ကန့်သတ်ချက်တွေတိုးမြင့်လိုက်တာကြောင့်မြန်မာနိုင်ငံသားတွေကြားသတိထားကြဖို့မြန်မာတန်ယုံတောင်းအောင်ရှိသူတွေကပြင်ဆင်နေတဲ့အကြောင်းတင်ဆက်ပေးပါပါ။ကျွန်တော်ကတော့ဇော်ထပ်ပါ။တနင်္လာနေ့တရက်ထဲမှာတင်ကိုဗစ်ယောဂါကူးစက်သူ2000ကျော်နဲ့သေဆုံးသူ4ယောက်ရှိလာခြင်းမလေးရှားအစိုးရဟာကပ်ယောဂါအရေးပေါ်ထိန်းချုပ်ဖို့အတွက်အဓိကမြို့ကြီး6မြို့ကိုဇန်နဝါရီ23ရက်ကစပြီးအသွားအလာကန့်သတ်ဖို့မလေးရှားဝန်ကြီးချုပ်ကကြေညာလိုက်တာပါမလိုအပ်ရင်အပြင်မထွက်ဖို့ကန့်သတ်တာတွေပါဝင်မဲ့အစီအစဉ်ကိုမြန်မာနိုင်ငံသားတွေလိုက်နာဖို့မြန်မာတန်ရုံးအနေနဲ့လိုအပ်သလိုသတင်းထုတ်ပြန်သွားဖို့ရှိကြောင်းအလို့သမားတန်ရာရှိဥပုံထက်က VOA ကိုပြောပါတယ်
ဟုတ်ကဲ့ခင်ဗျာ73ရင်းနေရစပါမယ်အခုကတော့တော်တော်များများလူတိုင်းလူတို့ပါပါတယ်လော်တိုင်းအောင်ကြတော့လေအခုလောလောဆယ်ရတော့အသေးစိတ်တော့ပြောသေးသူကလည်းဒီမလေးရှားကလည်းဒီနေ့မှပြင်လာတာဆိုတော့တော့လေဒီတန်ရုံဘက်ကလည်းအဲ့ဒီကိစ္စကိုလည်းပြန်ပြီးတော့ထုတ်ပြန်ပေးမယ်ဖြစ်ပါတယ်ကျွန်တော်ထင်ရတော့
မလေးရှားနိုင်ငံကချမှတ်ထားရဲ့ COVID တာစီရေးလမ်းညွှန်ချက်ကြီးအရာမြန်မာတန်ရုံကလည်းနိုင်ငံကူးလက်မှတ်ခရီးသွားလက်မှတ်စီရင်ကိစ္စတွေနဲ့ကောင်စစ်ဆိုင်ရာလုပ်ငန်းတွေကိုဒီနေ့ဇန်နဝါရီ17ရက်ကစပြီးတပတ်ကြာရန်သာထားမယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံသားတွေအများပြားရှိရဲ့မလေးရှားနိုင်ငံပူထရာဂျေရာ၊ဆလန်ဂေါ၊မလက္ကာ၊ကွာလာလမ်ပူ၊ပီနန်၊ဂျိုဟိုး၊ဆဘာဒီဒေသတွေမှာယောဂထိန်းချုပ်ရေးတင်းတင်းကြပ်ကြပ်ကန့်သတ်သွားဖို့ရှိရကြောင်းမြန်မာအလို့သမားတွေကိုတတိပေးထားကြောင်းမလေးရှားအခြေဆိုင်ကပုံးမြန်မာလူမှုကွန်ရီအသင်းဥက္ကဋ္ဌဦးဆောင်ဝင်းက VOA ကိုပြောပါတယ်
။အဲ့တော့နှစ်ပတ်ချတဲ့အပြင်သူတို့တွေကဒီတုံရှားသွားလာမှုကို10ကီလိုမီတာကျော်ပြီးဘယ်သူမှပို့ပြီးသွားလို့မရဘူး။အဲ့ဧရိယာမှာနေတဲ့လူကဈေးဝယ်မယ်ဆိုရင်လည်းတယောက်တစ်ဘက်ပေါက်ရမယ်။အရေးပေါ်ကိစ္စရနဲ့ကြုံရင်ကားတစ်စီးကိုနှစ်ယောက်ပဲစီးလို့ရမယ်။ကိုစီးလို့ရှိရင်မိုမင်းအော်ဒါကွန်ထရိုးရဲ့သတ်မှတ်တဲ့အဥပဒေအရအိယူခံရမယ်ပေါ့။
မလေးရှားနိုင်ငံမှာကပ်ယောဂါကာလာစီးပွားရေးလုပ်ငန်းတွေနှိကွေးနေပြီးအထောက်အထားမပြည့်စုံတဲ့နိုင်ငံခြားသားအလုပ်သမားတွေကိုဖမ်းဆီးရေးယူရာတွေများနေလို့နေရက်ပြန်တဲ့မြန်မာလုပ်သားတွေများနေကြောင်းဦးဆောင်ဝင်းကပြောပါတယ်။မလေးရှားအစိုးရကဇန်နဝါရီ27ရက်ကစပြီးကျန်းမာရေးစေတနာဝန်ထမ်းအယောက်3000အကူအညီနဲ့သူ့နိုင်ငံအတွင်းမှာကိုဗစ်ယောဂါကာဝယ်ဆေးစထိုးတော့မှာပါ။မလေးရှားနိုင်ငံမှာကိုဗစ်ကပ်ယောဂါကြောင့်သေဆုံးသူ950ကျော်နဲ့ကူးစက်သူက33,800ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့ထားတာပါ
။ကမ္ဘာတဝက်လုံးမှာကိုဗစ်ကပ်ယောဂါဘေးသင့်လာခဲ့တာအခုဆိုရင်တစ်နှစ်ဝန်းကျင်ရှိလာပါပြီ။ဒီတော့တွင်ခရီးသွားလာမှုတွေကန့်သတ်တာစီးပွားရေးကျဆင်းလာခဲ့တာတွေကြောင့်ထိုင်းနိုင်ငံဘန်ကောက်မြို့ကခရီးသည်တွေနဲ့မပြတ်စီကားလေးရှိတဲ့အထင်ရှားဆုံးခေါက်ဆန်လမ်းမှာလည်းပဲကိုဗစ် -19 ကပ်ဘေးရဲ့ခရက်ကမလွတ်နိုင်ခဲ့ပါဘူး။အသေးစားတက်ခိုခန်းတွေနဲ့လမ်းဘေးဆိုင်အလုံးပိတ်ကုန်ကြသလိုစားတောက်ဆိုင်တန်းတွေနဲ့အရက်ဆိုင်တွေလည်းပိတ်ထားရတဲ့အကြောင်း AP သတင်းလွှာတစ်ပုဒ်ကိုပြောပြပေးချင်ပါသေးရှင်ကျွန်မခွာညိုပါခေါက်ဆန်လမ်းဟာပုံမှန်အဖြစ်နိုင်ငံခြားသားခရီးသည်တွေနဲ့ဒါမှမဟုတ်ဒေသခံတွေနဲ့ပါနေညာမပြတ်ပြာပန်းခတ်သွားလာနေကြတဲ့နေရာတစ်ခုပါထိုင်းနှစ်တက်ကူ ကတားကြစကြတဲ့ဧပြီလ23ရက်နေ့တိုင်းဟာဆိုရင်လည်းအထူးကိုလူစီကားလေးရှိပါတယ်။တယောက်နဲ့တယောက်ရေတနက်တွေနဲ့ပက်ကြပေါဒါတွေတုတ်လိမ့်ကြဆိုတာဟာနှစ်ဟောင်းမှာတင်လာတဲ့အညစ်အကြေးတွေနှစ်သစ်မှာပါမသွားရအောင်စေကြောတန်ဆင်ပေးတယ်ဆိုတဲ့သင်္ကေတဖြစ်ပါတယ်။ဒါပေမဲ့လို့မနှစ်က2020တကြံပွဲကတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုအန်တီအကြောင်းကျင်းပခွင့်မရခဲ့ကြပါဘူး။အသက်50အရွယ်ယူတနာဟွမ်ထောင်ဟာဒီလမ်းပေါ်မှာသပင်အလှပြင်းနဲ့ဆိုင်ဖွင့်လာတာနှစ်ပေါင်း20ရှိပါပြီ။အခုတော့သူကဇန်နဝါရီလ9ရက်နေ့ကစလို့ဆိုင်ပြန်ဖွင့်လိုက်ပါပြီ
။ဆက်နီးပြောလေว่าถนนเส้นนี้ไม่เคยหลับหากินได้ทั้งกลางวันกลางคืน
ဒီလားဟာနေရောညပါလူဘရော့အောင်မပြတ်ပါဘူး။လုံနိုင်လို့ကတော့နေရောညပါအမြဲဝင်ဝင်ဖြောင်းနေနေရပါ။နိုင်ငံခြားသားတွေလည်းအများကြီးလာကြပါတယ်။ဒေသခံတွေလည်းလာကြတာပါပဲ။ဒါပေမဲ့အခုကတ်ရောကကြာလာတော့တယောက်မှမရှိကြတော့နိုင်ငံခြားခီးသွားတွေတယောက်မှမရှိတော့သလိုပဲဒေသခံတွေတော့မှတယောက်စားနှစ်ယောက်စားပဲလာကြတော့တယ
်တကယ်လို့ဒီအခြေအနေတိုင်းသာဆက်ဖြစ်နေအောင်မယ်ဆိုရင်တော့သူတို့မိသားစုလည်းမျိုးကနေတောဘက်ကိုပြန်ပြောင်းရတော့မယ်လို့သူကဆက်ပြီးတော့ပြောပါတယ်2021ခုနှစ်ဝင်လာပေမဲ့လည်းမျောလင်းချက်ကတော့ရေရေရာရာမရှိသေးပါဘူးထိုင်းနိုင်ငံမှာပြည်တွင်းမှာပဲကူးစက်မှုတွေလအတော်ကြာဖြစ်လာခဲ့ပြီးတဲ့နောက်ကူးစက်မှုအရှိန်ရုတ်တရက်မြင့်တက်လာတဲ့တန်းကိုအလူလဲခတ်နေခဲ့ကြရတာပါယောဂဘုတ်ကူးဆက်သူဒါဇင်နဲ့ချီပြီးတော့ရှိနေတဲ့ဘန်ကောက်မြို့အပြင်ဘက်ကတိုက်ခန်းမှာနေထိုင်သူထိုင်းဒေသခံတွေကိုတင်းကျပ်တဲ့စီကံတွေနဲ့တိကျခွဲထားပါတယ်ဘုတ်ကူးဆက်ခံကြရတဲ့ရွှေပြောင်းအလုပ်သမားတွေကိုတော့ကာယယောဂအတွက်တည်ထောင်ဖွင့်ထားတဲ့ယာယီစေယုံတွေစီပို့ပေးပါတယ်ဒီလိုစေယုံမျိုးတွေကိုတော့ခရိုင်အတော်များများမှာဖွင့်ပေးထားတာပါကာယယောဂဘေးကကျော်လွှားနိုင်ဖို့မရေရာသေးတဲ့အချိန်မှာထိုင်းနိုင်ငံကတော့ကာကွယ်ဆေးထိုးနိုင်ဖို့ကြိုးစားနေပါတယ်အော့စတြေးလျနဲ့ဩစတြေးလျကတို့ကထုတ်တဲ့ကာကွယ်ဆေးအမြောက်များထုတ်လုပ်ပေးတဲ့နေရာတစ်ခုဖြစ်ပေမဲ့လည်းအစိုးရအနေနဲ့ကတော့ထိုင်းပြည်သူသန်း80နီးပါးကိုထိုးပေးနိုင်မဲ့ကာကွယ်ဆေးအခုထိလုံလုံလောက်လောက်လုံမပေးနိုင်သေးပါဘူး။ Chaos and Business Association ရဲ့ဥက္ကဋ္ဌစန်ဂါရူယန်ဝတ္တနာခူကသူတို့ရဲ့ Chaos and Land အရင်လိုပြန်စီကားလာဖို့အချိန်အကြာကြီးလိုအောင်မယ်လို့ခန့်မှန်းပါတယ်။ကာယောဂါဘေးမတိုင်ခင်တုန်းကဆိုရင်ထိုင်းနိုင်ငံကိုနှစ်ဆင်လာကြတဲ့နိုင်ငံခြားခရီးသည်ပေါင်းတန်40စီကနေရတဲ့ဝင်ငွေဟာတိုင်းပြည်စီးပွားရေးရဲ့ဆယ်ပုံတစ်ပုံရှိပြီးအလောက်ကိုင်းအများပြားကိုလည်းဖန်တီးပေးနိုင်တာပါ2020ခုနှစ်အတွင်းထိုင်းနိုင်ငံရဲ့စီးပွားရေးဟာ 6.6 ရာခိုင်နှုန်းကျုံသွားတဲ့အကြောင်း The Bank of Thailand ကခန့်မှန်းပါတယ်ကာယောဂါမကြခင်တုန်းကစီးပွားရေးအခြေအနေကိုပြန်ရောက်ဖို့ဆိုတာကတော့2022နှစ်ကုန်ပိုင်းလောက်မှသာဖြစ်နိုင်လိမ့်မယ်လို့လဲစီးပွားရေးပညာရှင်တွေကခန့်မှန်းထားကြပါတယ်ရှင်။ကျွန်မခွာညိုပ
ါ။ QA American တန်ခါအင်္ဂါနေ့မနက်ခင်းစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်။မြန်မာပြည်ထဲကတရုတ်ကစားကွက်အစ်စ်များဆိုတဲ့ခေါင်းစဉ်နဲ့The Diplomat သတင်းအွန်လိုင်းမှာအမရာတီဟာရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါလေ။အခြေခံအဆောက်အဦဝိုင်းကိုပဲအထူးလေးပေးထားရုံနဲ့မကမြန်မာနိုင်ငံရဲ့တခြားအရေးကြီးတဲ့ကဏ္ဍတွေကိုလည်းတရုတ်နိုင်ငံကဦးဆောင်လျက်ရှိနေတယ်လို့ဆောင်းပါးကိုအစကြည့်ရေးသားထားပါဗျ။တရုတ်သမ္မတဆီဂျင်ဖင်ကမြန်မာနိုင်ငံကိုပထမအကြိမ်ချစ်ချည်ခီးစဉ်ဖြစ်လည်ပတ်ပြီးတစ်နှစ်အကြာမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီကနေပြည်တော်ကိုနှစ်ရက်ကြာခီးစဉ်ဖြစ်ဒီကနေ့လာရောက်ဖို့ရှိနေပါဗျ။ဝန်ဟာအာဖရိကလေးနိုင်ငံခရီးစဉ်ပြီးတဆက်တည်းမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးဆက်လက်ပြတ်တွန်းဆောင်ရွက်ရရှိတဲ့တရုတ်မြန်မာစီးပွားရေးစည်းညံလမ်း CMEC နဲ့ COVID-19 တန်ခင်းတမန်ခင်တရက်အနေနဲ့မြန်မာနိုင်ငံကိုဦးစားပေးစည်းနှဲကိုထည့်ပြီးတော့လာရောက်ဖွယ်ရာရှိရလို့ဆောင်းပါးမှာရေးသားထားပါတယ်။ပြီးခဲ့တဲ့2018ကလက်မှတ်ရေးထိုးခဲ့ကြတဲ့တရုတ်မြန်မာစီးပွားရေးစည်းညံလမ်း CMEC ထဲမှာတရုတ်နိုင်ငံယူနန်ပြည်နယ်တဲကနေပြီးတော့ရခိုင်ပင်နယ်တဲကိုကားလမ်းရထားလမ်းစိတ်ကမ်းနဲ့မြို့တော်သစ်တွေကိုဖြန့်ကျက်တည်ဆောက်ဖို့ဖြစ်ပါတယ်။အဆိုပါစင်ညာလန် CMEC နဲ့ကပလန်စီမံကိန်း BRI တို့ဟာအချိုးအမျက်ချက်ချင်းမပေါ်တဲ့အခြေခံအဆောက်အအုံပိုင်းတွေဖြစ်နေတာရယ်တရုတ်နိုင်ငံနဲ့ရပဲကမကထလုံးနေရတဲ့အကြောင်းများစွာနောက်နှေးနေကြရတယ်လို့ဆိုပါရယ် American ပြည်တော်စုနဲ့တရုတ်ကြားကုန်သရေးစစ်ပွဲနဲ့ COVID-19 နှောင်းပိုင်းဖြစ်ပေါ်လာတဲ့စိန်ခေါ်မှုအသစ်တွေနဲ့အခွင့်အလမ်းတွေကြောင့်တရုတ်နိုင်ငံကနောက်ထပ်ရွေးချယ်မှုပုံစံသစ်တွေအနေနဲ့အခြေခံအဆောက်အအုံတစ်ခုတည်းကိုအာရုံစိုက်တာထက်ကိုစီးပွားရေးရလဲပို့ပြီးတော့တွက်ချေကိုက်မဟာဗျူဟာလဲကြတဲ့တီထွင်ဖန်နှီးမှုနဲ့နှီးပညာပိုင်းကိုချဲ့တွင်လွှမ်းမိုးတော်မျိုးကိုပို့ပြီးတော့အားထုတ်လာပါတယ်။ကုံတော်ရည်နဲ့ခြေကန်ဆောက်အုံပိုင်းဟာတန်ခင်းတမန်ခင်းမှထိတ်တန့်ဦးစားပေးတဲ့အနေနဲ့ဆက်ပြီးရှိနေပေမဲ့လည်းမြန်မာနိုင်ငံထဲမှာလက်တလောတရုတ်နိုင်ငံကလွှမ်းမိုးမှုကြီးထွားလာနေတဲ့အရေးကြီးတဲ့ကဏ္ဍ၃ခုကိုဆောင်းပါးမှာထောက်ပြထားပါတယ်။ ပထမချက်အနေနဲ့မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍကိုဖော်ပြထားပြီးတိုင်းပြည်ရဲ့နေအောင်ချီစွမ်းအင်၃ဆက်ယုံအစီမံကိန်းအားလုံးနီးပါးကိုတရုတ်နိုင်ငံကလွှမ်းမိုးထားတယ်လို့ဆိုပါရယ်။အခြေခံပုံစံအားဖြင့်တရုတ်နိုင်ငံကနည်းပညာပိုင်းကိုထောက်ပံ့ရပြီးဒေသခံလုပ်ငန်းမိတ်ဖက်တွေကတော့ဆက်ယုံနေတည်ဆောက်ဖို့အတွက်မြေနေရာစိုက်ထုတ်ပေးရပါတယ်။တတိယချက်အနေနဲ့ Safe City ဆိုပြီးတော့ 5G နည်းပညာကိုစောင်းမမဖော်ပြထားပြီးမြန်မာဈေးကွက်ထဲမှာအခြေခံကောင်းတွေတိတ်မရသေးဘူးလို့ဆိုပါရယ်။ဒီစီမံကိန်းတွေကိုပြိုင်ဘက်ကင်းလေလံအောင်ခဲ့တာမို့ဒေသတွင်းနဲ့အမျိုးသားအဆင့်အနာဂတ်စီမံကိန်းတွေမှာလည်းဝါဝေးအတွက်ပြဿနာရှိမဲ့ပုံမပေါ်ပါဘူးတရုတ်အိန္ဒိယနဲ့တခြား Indo-Pacific ဒေသအမိတ်ဖက်တွေအကြားချင်းဝင်ညာနှိဆက်ဆန့်ခြင်းအပြင်တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုကန့်သတ်ဖို့ကြိုးစားနေတာမြန်မာနိုင်ငံရဲ့အမြဲတမ်းရွေးချယ်မှုတရက်လို့ဆိုပါတယ်ဒါပေမဲ့လည်းဒီလိုလေုံစည်းတာဟာအမြဲတမ်းချုံးမွေ့နေမှာတော့မဟုတ်ဘူးလို့ဆိုပါတယ်အထူးသဖြင့်နှီးပညာနဲ့နှီးနွယ်တဲ့ကိစ္စတွေမှာဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တော်ရရှင်များရှင်ကျမသင်္ကီထိုက်ပါအာရှနိုင်ငံ၄ခုကထုတ်လုပ်တဲ့ကာတာယာတင်းသွင်းမှုမှာအထူးသွင်းကုန်ကိုစီးချက်ဖို့အမေရိကန်ဘက်ကပနာမဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတွေရဲ့ပြည်တွင်းဆက်မှုလုပ်ငန်းတွေမှာအဟန့်အတားဖြစ်လာနိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရာရုသက်တမ်းကုံဆုံးခါနီးနောက်ဆုံးရက်ပိုင်းတွေအတွင်းနိုင်ငံခြားကုန်သွယ်ရေးကိုတင်းတင်းချက်ချက်ကင်တွယ်ဖို့အားပေးဆောင်ရွက်နေတဲ့အချိန်မှာပဲဒီကိစ္စထွက်ပေါ်လာတာပါ။ Ralph Jennings ပေးပို့တဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ဤတဲ့တွင်ကားတွေနဲ့ကုန်တင်ကားအသေးတွေမှာသုံးတဲ့ကားတာယာတွေကိုအခွန်စည်းကြပ်ဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ30ရက်နေ့ကပနာမဆုံးဖြတ်တာပါ။နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးရင်မေလ14ရက်နေ့မှာအပြီးသတ်ဆုံးဖြတ်မယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒီဆုံးဖြတ်ချက်တည်ဖြစ်လာရင်တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကပို့ကုန်တင်ပို့သူတွေအတွက်ရိုက်ခတ်တက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီအခွင့်အရေးချက်မှုကထိုင်ဝမ်တက်တော်တည်တည်တာတက်ရောက်မယ်လို့ထိုင်ဝမ်ရေနံဓာတုပစ္စည်းဆိုင်ရာအတိုင်ပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ကုန်ထုတ်လုပ်တဲ့နိုင်ငံတွေဒါမှမဟုတ်လဲကုန်ထုတ်လုပ်ငန်းတွေအနေနဲ့သူတို့ထုတ်ကုန်တွေကိုပြည်တွင်းမှာရောင်းချတဲ့ဈေးနှုန်းထက်နှိမ့်ပြီးပြည်ပကိုတင်ပို့မှုကိုတော့ပြည်တွင်းမှာရောင်းမစွန်တဲ့ပစ္စည်းတွေပြည်ပကိုလျှော့ဈေးနဲ့အစွန်ထုတ်ရောင်းချမှုလို့ကုန်သွယ်ရေးမှသုံးနှုန်းပါတယ်။ပို့ကုန်လုပ်ငန်းရှင်တွေကအမေရိကန်ပြည်ထောင်စုအတွင်းကိုလျှော့ဈေးနဲ့ကားတရားတွေတင်ပို့နေတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကနေဦးတွေ့ရှိထားကြောင်းဌာနရဲ့ website မှာဖော်ပြပါတယ်။နိုင်ငံတကာဆက်မှုအလုပ်သမားသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ United Steel Workers ရဲ့လျှောက်ထားလွှာအရာတွေ့ရှိတာလည်းဖြစ်ပါတယ်။ကာတာယာထုတ်လုပ်မှုတိတ်ပြီးပမာဏများတဲ့ထိုင်းနိုင်ငံကအများဆုံးထိခိုက်သက်ရောက်ဖို့ရှိနေတာပါအမေရိကန်နဲ့ဂျပန်ရင်းနှီးမြှုပ်နှံသူတွေအဓိကလုပ်နေတဲ့ထိုင်းနိုင်ငံတွင်မော်တော်ကားထုတ်လုပ်မှုကဏ္ဍကနေအမေရိကန်ကိုတင်ပို့မှုက2019ခုနှစ်မှာဒေါ်လာသန်း1900ကျော်ရှိခဲ့ကြောင်းလဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်မော်တော်ကားထုတ်လုပ်မှုလုပ်ငန်းကဏ္ဍကထိုင်းနိုင်ငံရဲ့လုံသားအများဆုံးလုပ်ငန်းကဏ္ဍကြီး၅ခုထဲမှာတစ်ခုအပါအဝင်ဖြစ်ပြီးတစ်နှစ်ကိုကားအစီးရေ2တန်ထုတ်လုပ်နေတာလို့လဲအမေရိကန်ပြည်ထောင်စု Emory တက္ကသိုလ်ကအငိမ့်စားနိုင်ငံရေးသိပ္ပံပါမောက္ခ Richard Donner ကပြောပါတယ်အများစုကအမေရိကန်ပြည်ထောင်စုကိုတင်ပို့တာမဟုတ်ပေမဲ့လည်းအကောက်ခွန်ကြောင့်ကုန်ထုတ်လုပ်ငန်းပေါ်မှာအကြီးအကျယ်တက်ရောက်မှုရှိနိုင်တယ်လို့သူကပြောပါတယ်
။ It might severely impact that industry. It's not like
အနေနဲ့အမေရိကန်ပေါ်မှာလုံးဝမှီခိုနေတာမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့မော်တော်ကားထုတ်လုပ်မှုလုပ်ငန်းအတွက်တော့ဒီအချက်ကအရေးကြီးနိုင်တယ်လို့ပါမောက်ခဒွန်နာကသုံးသပ်သွားတာပါ။ဂ ခြံရှင်းတန်ရာနဲ့နန်ခမ်းတန်ရာတို့ကပြည်ပကိုတာယာအဓိကတင်ပို့သူတွေဖြစ်တယ်လို့ထိုင်ပေအခြေဆိုင် Polarize သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျူယန်ကပြောပါတယ်။နန်ခမ်းတန်ရာလုပ်ငန်းကြီးဆိုရင်ဝင်ငွေရဲ့38%ရာခိုင်နှုန်းကအမေရိကန်ကိုတင်ပို့မှုကရရှိနေတယ်လို့သူကခန့်မှန်းပါတယ်။သူ့ဆက်ယုံတွေကသွင်းကုန်ကိုရှောင်ရှားနိုင်တဲ့ပြည်ပတွေမှာမဟုတ်ဘဲထိုင်ဝမ်မှာရှိနေတာကြောင့်အခွန်တိုးမဲ့အရေးစိုးရိမ်ပွဲရှိတယ်လို့လည်းလီယန်ကျူယွန်းကခန့်မှန်းပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနန်ကန်းလုပ်ငန်းဘက်ကတော့မှတ်ချက်ပေးဖို့မေးမြန်းတာကိုမဖြေပါဘူးအမေရိကန်ဘက်ကအခွန်နဲ့ပတ်သက်ပြီးမဲလုံးပေးမှုမျိုးမရှိတာကိုထေမိစေဖို့အတွက်အမေရိကန်ဈေးကွက်ကိုတင်ပို့တဲ့နေရာမှာထိုင်ဝမ်တင်ပို့သူတွေကတမင်ဈေးလျှော့တာဖြစ်နိုင်တယ်လို့လည်းအတိုင်းပင်ကန်လုပ်ငန်း DMI ရဲ့အကြီးအကဲဒဲနီဟိုကပြောပါတယ်ထိုင်ဝမ်နဲ့အလားတူတောင်ကိုရီးယားဘက်ကလည်း2012ခုနှစ်မှာအမေရိကန်နဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်မှာပါဝင်လာခဲ့ပါတယ်။ Polarize သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျူယွန်းကတော့အခုလိုသုံးသပ်ပါတယ်
။ Home Carla တော့လည်းရတယ်လို့ကျိုးဆိုမယ်။
ချုပ်ပြီးပြောရမယ်ဆိုရင်တော့ချက်ချင်းတယောက်မှုတော့မရှိနိုင်ပါဘူးတဲ့။ဒါပေမဲ့လည်းပြည်တွင်းမှာရောင်းမစွန်တာတွေကိုပြည်ပကိုလျှော့ဈေးနဲ့ထုတ်ရောင်းနေဆိုတဲ့လုပ်ရံမျိုးကအမေရိကန်တွေဘက်ကတွေးရှိသွားမယ်ဆိုရင်တော့ထိုင်ဝမ်လုပ်ငန်းတွေအလုံးအတွက်အကျိုးရုပ်စေနိုင်တယ်လို့သူကရှုမြင်တာဖြစ်ပါတယ်။ BNN ကကုန်ထုတ်လုပ်သူတွေနဲ့အမေရိကန်စီးပွားရေးသမားတွေကတော့အမေရိကန်ရဲ့အခွန်ကောက်မဲ့ကိစ္စကိုကန့်ကွက်တယ်လို့ဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရေးမှူးငုရဲတန်ထရန်ကပြောပါတယ
် They are not satisfied with what the department is targeting.
BNN ကတာယာထုတ်လုပ်မှုလုပ်ငန်းတွေပေါ်မှာအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ပြစ်မှတ်ထားဆောင်ရွက်မှုအပေါ်သူတို့ဘက်ကတော့မကြေနပ်ကြပါဘူးတဲ့ဒီလုပ်ငန်းတွေနဲ့အလုပ်လုပ်လာတာလဲကြာပြီးသူတို့တရားဥပဒေနဲ့အညီဆောင်ရွက်နေတာကိုလည်းသိတယ်အစဉ်ပြေနေတာဆိုတာလည်းသိတယ်ဆိုတော့ဒီလုပ်ငန်းအပေါ်မှာအခွန်တိုးကောက်မဲ့ကိစ္စကအကျိုးသင့်ကြောင်းသင့်မဟုတ်ဘူးလို့ယူဆနေကြတယ်ဆိုပြီးသူကပြောသွားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကို2019ခုနှစ်အတွင်းတာယာတင်ပို့မှုမှာတော့တောင်ကိုရီးယားကဒေါ်လာတန်1200နီးပါးဗီယက်နမ်ကဒေါ်လာတန်480နီးပါးနဲ့ထိုင်ဝမ်ရဲ့တင်ပို့မှုကဒေါ်လာတန်380နီးပါးရှိခဲ့ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်။အမေရိကန်ကုန်သွယ်ရေးဥပဒေကိုတင်းတင်းကြပ်ကြပ်ကျင့်သုံးဖို့ကသမ္မတဒေါ်နယ်ထရန့်အစိုးရရဲ့အဓိကအာရုံစိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဝက်ဘ်ဆိုက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖော်ပြပါတယ်။သမ္မတထရန့်အစိုးရလက်ထက်အတွင်းကုန်သွယ်ရေးဝန်ကြီးဌာနဘက်ကအမေရိကန်ပြည်ထောင်စုအတွင်းလျှော့ဈေးနဲ့တင်ပို့မှုတွေနောက်အခွန်ဆိုင်ရာစုံစမ်းစစ်ဆေးမှုအသစ်360အထိလုံဆောင်ခဲ့ပြီးဒီအရေးအတွက်ဟာဆိုရင်အရင်သမ္မတဘရက်အိုဘားမားလက်ထက်ကနဲ့ရှင်ရင်289ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ခြေဖြန့်တဲ့ကုန်သွယ်ရေးမူဝါဒအရတရားတင်သွင်းမှုအပေါ်အခွန်ကောက်ရေးဖြစ်လာတာလို့လဲအတိုင်းပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒဲနီဟိုကပြောပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့ကားတရားတင်သွင်းမှုအပေါ်အခွန်ကောက်မဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်တယ်လို့လဲဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရေးမှူးငုရဲတန်ထရန်ကပြောပါတယ်။
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်မှာ COVID ကရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေထဲမှာစားတောက်ကုန်တွေကိုထုတ်လုပ်ဖြန့်ချီရောင်းချတဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။ New Normal အခြေအနေသင့်ပါ weather တွေကို online ပေါ်ကနေဆက်သွယ်ကြော်ညာပြီးတော့စားတောက်ကုန်တွေကိုအရောက်ပို့ပေးနေရတဲ့ပုံစံဖြစ်လာတယ်လို့မြန်မာနိုင်ငံမှာအစားအသောက်မျိုးစုံကိုထုတ်လုပ်တင်ပို့ရောင်းချနေတဲ့စားတောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းကပြောပါတယ်။သူကတော့Hinda Group Holdings ရဲ့အမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။ COVID ကာလမှာ online ကိုအားကိုးပြီးစားတောက်ကုန်တွေပို့ဆောင်ဖြန့်ဖြူးနေတဲ့ new normal ပုံစံသစ်ကိုဦးမင်းမကြားဆန်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့မှာအဓိကစားတောက်ကုန်ကကျွန်တော်တို့ distribution ပေါ့နော်။ဖြန့်ချီရေးကိုအဓိကလုပ်ရတာဟုတ်။အဲ့တော့ COVID ဖြစ်သွားတာနဲ့ကျွန်တော်တို့ရဲ့ပြဿနာကဒီ stay home တို့ lockdown တို့ 偏激的话呢，太多了。他说，另外，我看人多那家包装来 ，customer 里头 ，PC delivery 部门、Z 幺门、Sandy 妈妈给多门，阿拉里阿见到都多路米阿边呢。他们见到了把边吃来是吧 ？customer 里阿罗啥不路阿的，第啥到个罗，你来啥呢？阿罗 PC 皮来着 ，PC 阿罗米阿人洗呢，那都啥呢嘛？不是，他说人家罗见到罗 online 呢吃阿罗不？喏 ，online 呢是。through Yaumini are you who are who internet can be the same to move in general Facebook Messenger, to move page, come you know, and I can name through reach out look you know, general through name online set to a look you know, out delivery general to Aluya, to Ania, Ponzaliero, Edilu Piawaro.
So, the U Mimina Sanuia, the Sata Gonia, Miado Pina, the Sito Buri.ねထုတ်လုပ်ပြီးတော့ဟိုရောင်းချတာမျိုးဆိုတော့အဲ့ဒီလိုမျိုးစီတူဘူးအစားအသောက်တွေထုတ်လုပ်တဲ့နေရာမှာရောဟိုဘလို new normal အပြောင်းလဲတွေဖြစ်သွားတယ်ဆိုတာလည်းပြောပြပါရှင
့်ဟုတ်ကျွန်တော်တို့အဓိကတော့ခုနကတော့ကုန်ကျန်းနေကျွန်တော်တို့ဝယ်ရတဲ့နေရာမှာအရင်လိုမဟုတ်တော့ဘူးလမ်းကြောင်းတွေပိတ်သွားတယ်အလုပ်လုပ်ရတဲ့နေရာမှာအဲ့တော့တချို့ကုန်ကျန်းတွေကဝယ်ရခက်သွားတော့ပေါ့နော်အဲ့တော့ပစ္စည်းတွေကကျိုးမာတယ်ကျိုးပြီးတော့လောက်ရတယ်ကျိုးစုဆောင်ရတယ်နောက်အလုပ်သမားတွေကလည်းအများအားမှာကျွန်တော်တို့သူ့တတ်မှတ်တဲ့ပုံစံတိုင်းကျွန်တော်တို့ကသွားရတဲ့စိတ်ယုံမှလည်းလူအများကြီးထားလို့မရဘူးတချို့ကလည်းအလုပ်သမားတွေကလည်းအလုပ်တက်လို့ခက်တယ်တချို့ကလည်းပြန်သွားပြီးဟိုလော့ကဒေါင်းဖြစ်ပြီးပြန်လာလို့မရဘူးဆိုတော့ကျွန်တော်တို့အဲ့ဒီအပေါ်မှာအမြင်အကုန်လုံးတော့ကြိုတင်ပြီးတော့စီမံခန့်ခွဲရတာပေါ့အရင်တော့လို့ပုံမှန်တော့မဟုတ်တော့ဘူးအရင်တော့ဆိုအလုပ်သမားအတွက်အချိန်လောက်အချိန်မှလာတယ်ဒါသာလုပ်မယ်အပါပါပါလုပ်မယ်အားလုံးပလန်ချတာလေကိုယ်ကအဲ့လိုမဟုတ်ဘူးအဲရမယ်ဟာကျွန်တော်တို့အရင်ကြိုလောက်ထားတယ်အဖြစ်လာပြီးလုံသမားမရှိဘူးမတတ်နိုင်ဘူးအယောဂါတွေ့တယ်ဆိုရင်ကျွန်တော်တို့အဲ့ဒါဆိုနားလိုက်အပြီးရင်ကျွန်တော်တို့ကတခါအချိန်နေကောင်းတယ်ပြန်လုံလို့ရမယ်ဆိုရင်လာနိုင်တယ်ဆိုရင်လာကုန်ကျန်းတွေကလည်းရမယ်ကုန်ကျန်းရှင်ရရတဲ့ကုန်ကျန်းကိုရင်လုံမရဘူးဆိုရင်အဲ့ကုန်ကျန်းကနောက်မှလုံအဲ့ဒါလိုမျိုးတော့နည်းနည်းလေးစီစဉ်ရတာပေါ့နော်နည်းနည်းတော့အခက်အခဲရှိတယ်ဒါမဲ့လည်းကြာသွားတဲ့ခါကျတော့လည်းဒါလည်းကျွန်တော်တို့ကအဆင်ပြေသွားတော့ပေါ့အနေထားတော့အဲ့လိုဖြစ်သွားတာပဲ
ဟုတ်အဲ့တော့ဆောစောပြောသလိုဆိုရင်ဒီအကုန်ပစ္စည်းထုတ်လို့ရေးပိုင်းပေါ့နော်အဲ့မှာရောတော်တော်လေးထိခိုက်သွားတယ်လို့ပြောနိုင်လားရှက
်စီးပွားရေးကတော့ဟိုစားတော့ကုန်လေမှန်ကတော့ထိခိုက်တာပေါ့ကျွန်တော်တို့ရောင်းနေကြ volume တွေဖြစ်လာတဲ့ဟာတွေရောင်းရခက်တာတွေကြတော့ကျွန်တော်တို့မှ sales volume နဲ့နေဝတာပေါ့နော်ဒါပေမဲ့လည်းဟိုအဓိကကတော့ဟိုအလုပ်သမားတွေနည်းနည်းထိခိုက်တယ်သူတို့အတွက်တချို့လွန်နန်းတွေကျွန်တော်တို့ရှော့လိုက်ရတဲ့အပိုင်းတွေရှိသွားတော့ပေါ့နော်အဲ့တော့အနေထားတော့ရှိပါတယ
်အခုဒီ covid ဖြစ်လာတဲ့ကာလမှာရောဒီလိုမျိုးစီတုကုန်ပေါ့နော်အစားအသောက်စီတုဘူးနဲ့ထုတ်လုပ်တဲ့အစားအသောက်တွေရဲ့ဝယ်လိုအားပိုပြီးတော့များလာတယ်လို့ရောမြင်ပါလားရှင့
်ဟုတ်ကဲ့ကျွန်တော်တို့အဓိကကတော့ဒီဟို instant food တွေကပိုပြီးတော့ဒီ covid ဖြစ်တဲ့အချိန်မှာလူတွေပိုစားလာတာပေါ့ instant food ဆိုဈေးမသွားခြင်းဘူးတခါတည်းဟိုဟာပေါ့နော်မှားလိုက်မယ် ready made ပေါ့ဆိုတော့ဒီ restaurant မှာမှစားလို့မရတဲ့ခါကျဟုတ်ကဲ့ကိုယ့်ကိုယ်အိမ်မှာအမာလိုက်ပြီးကိုယ့်ကိုယ်ချက်စားတဲ့ပုံစံဖြစ်သွားပြီလေအားလုံးကအဲ့တော့ instant food ဆိုတော့ဘလိုဖြစ်ဖြစ်အပြင်မှာရှိနေတဲ့အစားအသောက်ပုံစံကိုကျွန်တော်တို့အိမ်မှာစားလို့ရတဲ့ food များတွေကတော့တဖြည်းဖြည်းနဲ့တော့ demand တက်လာမှာပေါ့ဒါကလည်းဟိုကမဖြစ်ခင်ကာလပေါ့နော် covid ဖြစ်လို့ဖွင့်သွားလို့ရှိရင်တော့ဒီ food တွေကတမျိုးပြောက်ပြောင်းသွားလိမ့်မယ်လို့ကျွန်တော်တို့ယူဆတော့
အဲ့တော့ဒီ covid ဆိုတာကလည်းဒီ covid ကယောဂါဆိုတာကလည်းဘယ်တော့အဆုံးသတ်မယ်ဆိုတာလည်းမသိနိုင်သေးဘူးပေါ့နော်ဒီလိုမျိုးရေရှည်ဖြစ်နေမယ်ဆိုရင်တော့ဒီဦးမင်းမညာဆန်းတို့ရဲ့အခုဒီလုပ်ငန်းတွေပေါ့နော်စားတောက်ကုန်လုပ်ငန်းတွေကိုရှေ့ဆက်ဘလို့သွားမယ်ဆိုတဲ့အစီအစဉ်မျိုးတွေရောလုပ်ထားပါလဲရှင့
်အခုကတော့ကျွန်တော်တို့ကတော့ဒီလိုပဲဖြစ်နေတာပဲ၈လနဲ့တစ်နှစ်လောက်ရှိပြီဆိုတော့ကျွန်တော်တို့ကနည်းနည်းတော့ဟိုဒီ new normal ကိုကျွန်တော်တို့ပုံမှန်လေပတ်အောင်ကျွန်တော်တို့ကစီစဉ်နေရတာပေါ့နော်အဲ့တော့ covid ထောက်လျှောက်ပဲရှိရှိအဓိကဒီမန်းပဲရှိတဲ့ဒီမန်းပေါ်မှာမူတည်ပြီးကျွန်တော်တို့အလုပ်သမားတွေကိုကျွန်တော်တို့အစီအစဉ်သွားတော့ပေါ့အဲ့တော့ဒီမန်းများလာရင်များတယ်များလာတယ်လို့လျှောက်ပေါ့အဲ့တော့အဓိကကတော့ဒီအစိုးရရဲ့ဒီတန်ခါထုတ်ပြန်ချက်ကတော့ကျွန်တော်တို့အရေးကြီးတယ်တဘောကတို့ကလော့ဒ်ဒေါင်းလုပ်လိုက်ပြီးသွားလို့မရတော့ဘူးစိတ်ယုံလည်းလာလို့မရတော့ဘူးကျွန်တော်တို့ဘာလုပ်လို့မရအဲ့ဒီခါကျရင်အလုပ်သမားတွေကလည်းဟိုတို့ရဲ့အလုံးမလုံးရတော့သူတို့မှလည်းနစ်နာတော့ပေါ့နော်ကျွန်တော်တို့စိတ်ယုံကလည်းအလုံးမရှိတဲ့အတွက်တချို့ဇေယိတ်တွေကကျွန်တော်တို့ပုံမှန်ပြီးနေရတဲ့အနေအထားရှိတဲ့အတွက်ကျွန်တော်တို့လည်းအရှုံးပြတော့ပေါ့အဲ့တော့ဒါပေမဲ့ဒါတွေကလည်းဟိုဖွင့်လိုက်ပိတ်လိုက်ဆိုတော့ကျွန်တော်တို့ကဖွင့်တဲ့အချိန်မှာလုံးပိတ်တဲ့အချိန်မှာခဏနာအဲ့ဒါလိုဖြစ်နေတော့ပေါ့အဲ့တော့ အဲ့ဒီအတိုင်းကိုပဲအခုလုံနေတာလဲရှင်းလာပြပြီဆိုတော့ရှေ့ဆက်ကြရင်လဲဒီလိုပုံစံမျိုးကျွန်တော်ဆက်သွားမယ်။နော်မယ်မရောက်ခင်ပေါ့နယူးနော်မယ်ဆိုတော့လဲအဲပုံစံအားလည်းဒီလိုမျိုးပဲဖြစ်သွားမယ်လို့ကျွန်တော်တို့ယူဆတာပေါ့နော်။ဟိုလုံးလုံးအားလုံးပွင့်သွားမယ်လို့တော့ကျွန်တော်တို့မယူဆသေးဘူးပေါ့။
New normal
အခြေအနေတစ်ပေါ်လိုက်ပြီးတော့လုပ်ငန်းပုံစံကိုလိုက်ပြောင်းနေကြရတာဖြစ်ပါတယ်။အခုအနေအထားပြောရင်တော့စီးပွားရေးကတော့ဟိုးအရင်တုန်းကပုံစံနဲ့မတူဘဲနဲ့ကျွန်တော်တို့ကNew
normalအဖွားလက်ရာစိတ်ဟင်းတာမော်နင်းစတာစတဲ့အမှတ်တရစိတ်တွေနဲ့အသင့်စားနိုင်တဲ့အစားအသောက်တွေကိုထုတ်လုပ်ရောက်ချနေတဲ့စားသောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းဖြစ်ပါတယ်။ကိုဗစ်ကြောင့်မြန်မာနိုင်ငံမှာဖြစ်လာတဲ့နယူးနော်မောအပြောင်းအလဲတစ်ခုထဲမှာအိမ်မှအလွဲတကူပဲအသင့်စားသုံးနိုင်တဲ့စားသောက်ကုန်တွေကိုဝယ်ယူစားသောက်သူတွေများလာတယ်လို့လဲသူကပြောပါတယ်ရှ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါကိုရီးယားကကေပေါ်သတင်းတစ်ပုဒ်အရင်ပြောပြချင်ပါတယ်ကိုရီးယားမာရီမကကမ္ဘာမှာပါအရန်နာမည်ကြီးလာတဲ့ Blackpink K-pop main clique အဖွဲ့တွေကလီဇာကတရုတ်နိုင်ငံကတချင်းဆိုပြိုင်နဲ့Youth with you reality ရုပ်သံအစီအစဉ်တတိယမြောက်ရာသီမှာပြန်ပြောပါမယ်လို့ပြောသွားပါပြီ
။ဒါကြောင့်ဟော
ဂျာရီဘိုင
်သူက Youth with you season 3 I'm back ကျမပြန်လာပါပြီလို့တရုတ်လူမှုကွန်ရက်အစာမျက်နှာဝေဘိုမှာပြီးခဲ့တဲ့ရက်ပိုင်းတွင်ပဲရေးသွားတာပါ Youth with you အစီအစဉ်ကလူပေါင်း100လောက်ကိုရွေးပြီးတော့သူတို့ကတရုတ်ပြည်မှာ pop guitar အဖွဲ့အစ်တစ်ခုပေါ်ထွက်ဖို့အတွက်ရှင်ပြန်ကြရတာဖြစ်ပါတယ်ကိုရီးယား K-pop အဖွဲ့ Blackpink အဖွဲ့တွေကလီဇာကတော့ထိုင်းနိုင်ငံကထိုင်းမာလေးဖြစ်ပြီးတော့ဒီအစီအစဉ်မှာပါဝင်ရှင်ပြန်ကြရတဲ့သူတွေကနာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့လီဇာတို့ခန်တို့လိုသူတွေနဲ့တွဲပြီးတော့အကားကျင့်အဆိုးကျင့်တာတွေလုပ်ကြရပြီးတော့တဆင့်ပြီးတဆင့်ရှင်ပြိုင်နောက်ဆုံး pop guitar အဖွဲ့ထဲမှာပါဖို့အဖွဲ့ဝင်ကိုဝဲကျန်တဲ့အထိလူတရာတွေကတဆင့်ပြီးတဆင့်ရွေးထုတ်သွားမှာဖြစ်ပါတယ
်
လီဇာကဒီရုပ်သံအစီအစဉ်အရင်ပိုင်းတွေမှာလည်းသူကဝင်ကူပြီးတော့အကြံပေးတဲ့သူအနေနဲ့ပါခဲ့ပြီးသားပါဒီရုပ်သံအစီအစဉ်ကတရုတ်နိုင်ငံမှာအရန်လူကြိုက်များတာဖြစ်ပြီးတော့ကြီးစုသူပေါင်းတသန်းခွဲလောက်တောင်ရှိပါတယ်မူလဝေဘိုရုပ်သံလိုင်းမှာပြတာဖြစ်ပြီးတော့ပြည်တွင်းမှာအရန်အောင်မြင်တာကြောင့်တရုတ်နိုင်ငံက IG online ရုပ်သံလိုင်းကနေပြီးတော့ဒီကမ္ဘာလုံးအတွက်ပြမှာဖြစ်ပြီးတော့အဲ့ဒီတတိယပိုင်းကိုတော့တရုတ်အင်္ဂလိပ်ထိုင်းမလေးကိုရီးယားအာရေဗျားနဲ့စပိန်ဘာသာစကားတွေနဲ့သူတို့ရဲ့နိုင်ငံတကာ website နဲ့ application တွေမှာပြသွားမှာဖြစ်ပါတယ်ရှင်အမေရိကန်ပြည်အောင်စုတွေမကကမ္ဘာမှာ2000ပြည်လုံးစော်ပိုင်းနှစ်တွေမှာအထူးရေပန်းစားတဲ့ Sex and the City ရုပ်သံဇလန်တွဲကိုအခုပြန်ပြီးတော့ရိုက်ကူးသွားမယ်လို့ HBO Max ရုပ်သံလိုင်းကတင်းငရီနေဇန်နဝါရီလ10ရက်နေ့ကပဲကြေညာသွားပါပြီ။မူရင်း HBO ရုပ်သံလိုင်းမှာပြခဲ့တဲ့ Sex and the City ရုပ်သံဇလန်တွဲတွေကအမျိုးသမီးဆက်ကောင်တွေဖြစ်တဲ့ Sarah Jessica Parker နောက်ပြီးတော့ Cynthia Nixon နဲ့ Christine Davis တို့က Just Like That ဆိုတဲ့အခုနာမည်အသစ်ပေးထားတဲ့ရုပ်သံဇလန်တွဲမှာပါဝင်ကြမှာဖြစ်တယ်လို့ဒီရုပ်သံဇလန်တွဲရဲ့ထုတ်လုပ်ရေးမှူး Michael Patrick King ကပြောပါတယ်ဆိုင်ရီဆီမာကန်ဒစ်စပက်ရှယ်ရဲ့မူရင်းဝတ္ထုနာမည်ကလည်း Sex and the City ပါပြီးတော့ဒါရိုက်တာ Darren Stan ရဲ့မူရင်းရုပ်သံဇလန်တွဲတွေကိုပဲအခြေခံပြီးတော့အခုဇလန်တွဲကိုဆက်ပြီးတော့ရိုက်ကူးမှာပါလာမယ့်ຫນွေဦးမှာစတင်ရိုက်ကူးမှာဖြစ်ပြီးတော့ဇလန်တွဲ10တွဲရိုက်ကူးမှာဖြစ်ပါတယ်ဒီဇလန်မှာတော့အခုအသက်50ကျော်ကုန်ကြပြီဖြစ်တဲ့တငယ်ချင်းမ3ဦး Carrie Miranda နဲ့ Charlotte တို့ရဲ့ဒီချစ်ခင်ရင်းနှီးမှုနေစဉ်ဘဝကိုကြည့်ကြရမှာပါဒီရုပ်ရှင်ကားမှာအဲ့ဒီမင်းသမီး3ယောက်စလုံးကလည်းထုတ်လုပ်သူတွေအနေနဲ့ပါဝင်ထားကြပါရဲ့ Sex and the City ပရိသတ်တွေအတွက်ဝမ်းသာစရာသတင်းစကားဖြစ်ပါရဲ့နော် Took my crew to Japan party like Kardashian took my besties to
LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. The Tata Yang Dino Assisin Go, Radio Ma Apasin Danila Nyane, Ingamene Assisin Ma Tolin Bini Varishin. ဒီဒရင်တော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဘာ English Breakfast ဆိုင်ကန္တာမှာမီးလို့ဒီပေးရတဲ့ fire ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to come under fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 COME come to come ကဖြစ်ဖို့ရှိတာ UNDER under ကအောက်ကိုရောက်တာ FIRE fire ကဒီနေရာမှာတနက်နေ့ပြစ်ခတ်မှုဆိုတော့သတိထုံရဲ့တဲ့ရဲ့ဒီပေးကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့idiom ဆိုရဲ့ the right ဒီပေကတော့လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါလေ။ကျမတို့မြန်မာဘန်းစကားမှာတော့အထောင်းခံရတယ်၊အဆူခံရတယ်၊အဟောက်ခံရတယ်၊အပြောခံရတယ်၊အပြစ်တင်ခံရတယ်စသဖြင့်နဲ့တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ဒီကဘွေးချင်းပါတဲ့ရက်ကိုဆွေးဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အရင်တည်းဝိုင်းပစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ကိုဆလေတင်ပြပေးမှာကတော့
The fat is in the fire.
ဖြစ်ပါတယ်။စာလုံးပေါင်းကချီချီ the FAT fat the fat ကဒီနေရာမှာအစီကိုရညွှန်းတာဖြစ်ပါတယ်။IS is ကရှိနေတာ INN ကအထဲမှာ THE the FIRE the fire ကမီးဆိုတော့စကားစုံထုံရဲ့ဓာတ်ရိုက်ဒီဘဲကတော့အစီဟာမီးတဲ့ကိုကျသွားတာဖြစ်ပါတယ်ဟင်းချေရမှာဟင်းအိုးတဲ့ကအစီပတ်မီးတဲ့ကျသွားပြီဆိုရင်အရေးပြောသွားမှာဖြစ်ပြီးစီဟာမီးထတောက်လို့အန်ဒီရရှိတယ်ဆိုတာလူတိုင်းသိပါဒါကြောင့်ဒီအဆုံးရဲ့ idiom အဒီဘဲကတော့ဖြစ်ပေါ်လာတဲ့အခြေအနေတစ်ခုခုကြောင့်အန်ဒီရဖြစ်တော်မင်းဒုက္ခကြီးလှလှတွေ့တော်မင်းကျမတို့မြန်မာဘန်စကားမှာဆိုရင်တော့ကိုကြိုးနေတော့မယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The fat is in the fire. John's son has dropped out of college and got married.
ဒုက္ခကြီးတော့လှလှတွေ့တော့မင်းဂျွန်ရဲ့သားက college ကျောင်းဆက်မတက်တော့ဘဲမိမယူလိုက်တယ်လေလို့ဒီပဲရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The fat is in the fire.John's son has dropped out of college and got married.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hold one's fire.
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ကဒီနေရာမှာဆိုင်းထားပါရထားပါလို့အဓိပ္ပာယ်ရပြီး ONE apostrophe S one's ကဒီဥတယောက်ရဲ့ FIRE fire ကတနက်နေ့ပြစ်ခတ်မှုဆိုတော့စကားခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တနက်ပြစ်ခတ်မှုကိုရပ်ပါဆိုင်းထားပါပေါ့ idiom ဆိုရဲ့တော့အဓိပ္ပာယ်ကလည်းသိမကွာလှပါဘူးဝိုင်းပြီးတက်ခိုက်ဝေဖန်ပြောဆိုနေတာတွေစူဆဲရန်တွေ့နေတာတွေကိုခိတ္တရက်ဖို့ပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary was told by her mother to hold her fire and listen to her brother's explanation first
Mary နေနဲ့ရန်တွေ့ဖို့စိတ်မစောပဲသူ့မောင်ပြောချင်တာကိုပထမနားထောင်ဖို့သူအမေကပြောလိုက်တယ်လေလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary was told by her mother to hold her fire and listen to her brother's explanation first.
ဒီတင်ပါ fire ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to come under fire, the fat is in the fire, hold one's fire.
တို့ဖြစ်ကြပါတယ်။နောက်တစ်ပတ်ကုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
င်းဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။ဤတဲ့အတိုက်ခံတရင်တောင်းရိုဟိုလက်ဇန်ကိုပြန်ပေးဆွဲကွမျက်လိုက်တာဟာနိုင်ငံတကာစံတွေကိုလှစ်လို့ရှူပြီးပြောင်ပြောင်တင်းတင်းရက်ဆက်စွာနှုတ်ပိတ်လိုက်တယ်ဆိုတာကိုရက်ဆက်တဲ့ဤတဲ့အဆိုရကိုယ်တိုင်တောင်းမှမှတ်သားလောက်စရာဖြစ်နေပါပြီ။လူချင်းများရေပန်းစားတဲ့အီရန်အစိုးရစန့်ကျင်ရေးအာမက်ညူးစ်ဝက်ဘ်ဆိုက်ထူထောင်သူသတင်းတော်ရိုဟိုလက်ဇန်ကိုကမ္ဘာပေါ်မှာအဂတိတရားတွေကိုဝါရဖြန့်နေတယ်ဆိုတဲ့ပြစ်မှုနဲ့အီရန်တရားရုံးတရုံးကနေတေးတန်ချက်မှတ်လိုက်ပြီးနောက်ဒီဇင်ဘာ12ရက်နေ့မှာကြိုးမိန်ပေးကွပ်မျက်လိုက်ပါတယ်။ဒါပေမဲ့အီရန်အာဏာပိုင်တွေရဲ့အမြင်မှာတော့မစ္စတာဇန်ရဲ့တကယ့်ပြစ်မှုကသူတို့စိုးမိုးအုပ်ချုပ်နေတဲ့စနစ်နဲ့ခံယူချက်ချင်းမတူသူတွေအပေါ်နှိပ်ကုပ်မှုတွေအတွေ့စိန်ခေါ်နေတယ်လို့ရှုမြင်နေတာဖြစ်ပါတယ်။IRGC အီရန်တော်လှန်ရေးပြည်ဆောင်တပ်ကနေပြည်ထောင်နိုင်ငံမှာနိုင်ငံရေးခိုလုံမှုနဲ့နေထိုင်နေတဲ့မစ္စတာဇန်ကိုပြန်ပေးဆွဲခဲ့ပြီး2019ခုနှစ်မှာအီရန်နိုင်ငံကိုပြန်လည်ခေါ်ဆောင်သွားခဲ့တာပါ။2020ပြည့်နှစ်ဖေဖော်ဝါရီလမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။အီရန်နိုင်ငံမှာ2019ခုနှစ်ကအစိုးရစန့်ကျင်ရေးစန္ဒထုတ်ဖော်ပွဲနဲ့လူထုအုံကြွမှုတွေကိုမစ္စတာဇန်ကလှုံ့ဆော်စီရင်ခဲ့တယ်လို့ဆွဆွဲပြီးရုံးမြင့်တန်ကြားကနေအတင်းအဓမ္မဝန်ခံခိုင်းခဲ့ပြီးဂျွန်လအတွင်သူ့ကိုတေးတန်ချမှတ်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကမစ္စတာဇန်ကိုကွပ်မျက်လိုက်တာဟာတရားမျှတမှုမရှိတဲ့ရက်ဆက်တဲ့လုပ်ရပ်ပါလို့ပြင်းထန်စွာအပြစ်တင်ရှုံချလိုက်ပါတယ်။အကြမ်းဖက်နှိပ်ကွပ်မှုတွေနဲ့40နှစ်ကြာအုပ်ချုပ်ခဲ့တဲ့တပ်တန်းတစ်လျှောက်သေဆုံးခဲ့ရတာနဲ့အဖမ်းခံရတဲ့သတင်းသမားပေါင်း160ကျော်ရှိခဲ့တဲ့အီရန်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်မှုနဲ့အာဂရီလိုက်စားမှုတွေကိုမစ္စတာဇန်ကဖော်ထုတ်ခဲ့ရေးသားခဲ့လို့ပါပဲတဲ့။အီရန်ပြည်သူတွေအနေနဲ့လွတ်လပ်စွာရေးသားတဲ့အမြင်အမျိုးမျိုးရှိတဲ့သတင်းမီဒီယာတွေကိုကြီးစုခွင့်နဲ့ထိုက်တန်တယ်လို့စင်စါတီးဖြတ်တာသတင်းသမားတွေကိုဖမ်းဆီးတာတွေနဲ့ကုမျက်တာတွေကိုလည်းအလိုမရှိကြပါဘူးလို့ဝန်ကြီးပွန်ပီယိုက Twitter ကနေရေးသားလိုက်ပါတယ်။ရိုဟိုလက်ဇန်ကုမျက်မှုနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကလည်းစိတ်ပျက်တဲ့အကြောင်းအလေးနဲ့ပြောဆိုကြပါတယ်။ကုလသမဂ္ဂလူအခွင့်အရေးကော်မရှင်မဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကုမျက်မှုကိုစိတ်ပျက်ဝမ်းနည်းကြောင်းပြောပါတယ်။မစ္စတာဇန်ရဲ့အမှုဟာပြည်သူတွေကိုပြစ်ဒဏ်ပေးတဲ့အခြေခံအကြောင်းပြချက်တစ်ခုအနေနဲ့နှိပ်စက်ပြီးနိုင်ငံပိုင်သတင်းဌာနတွေကနေအတင်းအဓမ္မဝန်ခံခိုင်းတဲ့အစဉ်အလာရဲ့တင်ကြေတာဖြစ်တယ်လို့မဟာမင်းကြီးဗက်ချလက်ကဆိုပါတယ် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအကြီးအကဲရှာရစ်မန်ဆွဲကမစ္စတာဇန်သေဆုံးရတာဟာဆက်စုပ်ပွဲရာရှက်စရာလောက်ရဖြစ်ပါတယ်လို့ပြောပါတယ်ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒီကွပ်မျက်မှုဟာလူမဆန်တယ်လို့လက်ခံနိုင်စရာအကြောင်းမရှိဘူးလို့လည်းဖော်ပြလိုက်ပြီးဒီဇင်ဘာလ14ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဥရောပအီရန်စီးပွားရေးထိနှောက်ဖလှယ်ပွဲကိုဂျာမနီ၊ဩစတြီးယား၊ Italy နိုင်ငံတို့နဲ့အတူမတက်ရောက်ဘဲခီးစဉ်ဖြတ်သိမ်းခဲ့ပါတယ်။အီရန်နဲ့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Elit Ibrahim ကအီရန်နဘန်အကစားချန်ပီယံနဘစ်အခါရီကိုစက်တင်ဘာလတုန်းကကွပ်မျက်ခဲ့ပြီးတဲ့နောက်မစ္စတာဇန်ကိုကွပ်မျက်လိုက်တာလို့ထောက်ပြပါတယ်။အာနာတီမြဲရေးနဲ့ထိန်းချုပ်နိုင်ရေးအတွက်နိုင်ငံတကာဥပဒေတွေကိုပြစ်ပယ်ဖို့လက်တွန်ခြင်းမရှိတဲ့ရက်ဆက်တဲ့တယူတန်အစိုးရတရက်အနေနဲ့ကျွန်တော်တို့ကြုံတွေ့နေရတယ်ဆိုတာကိုနောက်ထပ်တစ်ချိန်သတိပေးလိုက်တာပါပဲတဲ့။ဒါကြောင့်ကမ္ဘာပေါ်မှာအကြမ်းဖက်ဝါဒကိုဥဆောင်ထောက်ခံအားပေးနေတဲ့နိုင်ငံအနေနဲ့ကမ္ဘာအသေးအပြောက်အများဆုံးလက်နက်ကိုဘယ်တော့မှမထုတ်လုပ်နိုင်ဖို့တိတ်အရေးကြီးပါတယ်လို့အီရန်နဲ့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Elit Ibrahim ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာတနင်္လာနေ့နေ့လယ်3နာရီကဝါရှင်တန် DC မှာရှိတဲ့ VOA အမေရိကန်တန်ဌာနချုပ်ကိုလာရောက်ခဲ့ပါတယ်။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ကနေကမ္ဘာတလွှားလူအလုံးနဲ့ထိတွေ့ဆက်ဆံပြီးလွတ်လပ်မှုနဲ့ဒီမိုကရေစီရေးကိုပံ့ပိုးပေးဖို့အတွက်လှုံ့ဆော်ရမှာဖြစ်ကြောင်းကွန်ပျူတာအွန်လိုင်းကနေတင်ပြလို့တဲ့တွေ့ဆုံဆွေးနွေးပွဲမှာဝန်ကြီးပွန်ပီယိုကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့ဗိုလ်တော်ဖူးနေမှာလွှတ်တော်ကိုအတင်းဝင်ရောက်ဆင်းနင်းတာဟာသမ္မတကြောင့်လို့ဆွဆွဲပြီးဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုဖို့တနင်္လာနေ့မှာလှုပ်ဆောင်နေကြပါတယ်။သမ္မတထရမ့်ရဲ့သမ္မတတက်တန်းဟာ January 20မှာပြီးဆုံးတော့မှာဖြစ်ပေမဲ့ဒီမိုကရက်တစ်တင်သွင်းတဲ့သမ္မတပေါ်တရားစွဲဆိုမဲ့စာမျက်နှာ၄ညနာပါအဆိုပြုချက်ထဲမှာတော့မြန်မာနိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတနင်္လာနေ့မှာသမ္မတဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံပြီး COVID-19 ကာကွယ်ရေးတရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းတွေအပါအဝင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ပါတယ်။အင်ကာနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန်ရအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ခင်ဗျာ
This program has come to you from the Voice of America, Washington.